ကမ္ဘာ့ချမကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေရဲ့နေထိုင်မှုကစားဝတ်နေရေးလူမှုရေးနဲ့စီးပွားရေးရာကိစ္စတွေမှာချက်တဲမှုတွေပိုပြီးကြုံတွေ့လာကြရတယ်လို့အိမ်တွင်းကြံဖတ်မှုတွေလည်းတိတိသားသားကြိုလာပါတယ်။ယောဂကူးစက်ခံရမှာကိုစိုးရင်ရတဲ့အချိန်ထဲမှာပဲမိသားစုစားဝတ်နေရေးအတွက်ရုန်းကန်ကြရတယ်လို့ဒီလိုအချိန်မျိုးမှာမှအိမ်တွင်းကြံဖတ်မှုခြံကိုလည်းအမျိုးသမီးတွေအများစုခံစားလာကြရတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်တွေကတစ်ဖက်မှာတော့အမျိုးသမီးတွေအတွက်အိမ်တွင်းအကျဉ်းဖတ်မှုတွေပိုးပြီးကြုံရအောင်ကြောင်းပိတ်မိတဲ့အခြေအနေမျိုးဖြစ်လာတာပါလား။သူတို့အတွက်ဘယ်လိုအကူအညီတွေလိုအပ်နေပါလဲ။ဘယ်လိုထိရောက်တဲ့အကူအညီတွေပေးနိုင်မလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ
်။
ကိုရိုနာကပ်ပြီးအန္တရာယ်ကျရောက်လာတဲ့ကစားလို့အမေရိကန်ပြည်ထောင်စုမှာအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဒီလိုအကျဉ်းဖတ်မှုတွေကြောင့်အခုညောင်းခံလာတဲ့သူတွေတိုးလာတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အိန္ဒိယနိုင်ငံမှာအသွာအလာကန့်သတ်ချက်ထုတ်ပြန်လိုက်တဲ့ပထမသတင်းပတ်အချင်းမှာပဲအိမ်တွင်းအကျဉ်းဖတ်မှုနှစ်ဆတိုးလာပြီးအလားတူတောင်အာဖရိကနိုင်ငံမှာလည်းအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တဲ့ပထမသတင်းပတ်အချင်းမှာပဲအိမ်တွင်းအကျဉ်းဖတ်မှုတိုင်ကျချက်9000နီးပါးရှိလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့အိမ်တွင်းအကျဉ်းဖိုက်ခံရမှုတွေကြောင့်ဖုန်းနဲ့အင်တာနက်အွန်လိုင်းတွေကနေအကူအညီတောင်းခံလာကြတာတွေ85ရာခိုင်နှုန်းတိုးလာတယ်လို့အစိုးရကပြောပါတယ်။ပြင်သစ်နိုင်ငံမှာလည်းပါရီမြို့မှာတစ်ပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှု36ရာခိုင်နှုန်းတိုးလာခဲ့ပြီးတော့နိုင်ငံတော်အနေနဲ့ကတော့32ရာခိုင်နှုန်းတိုးလာတယ်လို့ပြင်သစ်ဝန်ကြီးတယောက်ကပြောဆိုထားပါတယ်။တူရကီနိုင်ငံမှာလည်းအစိုးရကပြည်သူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့မတ်လ17ရက်နေ့ကစလို့အသက်ခံရတဲ့အမျိုးသမီးအရေအတွက်တိုးလာတယ်ဆိုတဲ့အစင်ကစားတွေထွက်ပေါ်လာတယ်လို့ဘရာဇီး၊ချီလီ၊မက္ကဆီကိုစတဲ့လက်တင်အမေရိကနိုင်ငံတွေမှာလည်းအိမ်တွင်းအကျဉ်းဖတ်မှုတွေတိတိတသားတိုးလာတာကိုလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကသတိပေးလာကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အာဂျင်တီးနားနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာရီယယ်လာဘယ်စကီကအခုလိုပြောပါတယ
်။ La línea 144 que es la que recibe lo
la အာဂျင်တီးနားမှာအเจ้าမှာခွဲခြားမှုပုံမှာအခြေခံနဲ့အကျဉ်းဖတ်မှုတွေနဲ့ပတ်သက်လို့တိုင်ကြားနိုင်တဲ့ဖုန်းလိုင်း144လိုင်းထားရှိရမှာအခုကာလာတွေမှာဆက်သွယ်တိုင်ကြားလာတာတွေကတာမန်အချိန်ထက်60ရာခိုင်နှုန်းပိုပြီးများလာပါတယ်
။အလားတူချီလီနိုင်ငံမှာလည်းနေအိမ်တွေမှာနေကြဖို့ညွှန်ကြားချက်ထုတ်ပြန်ပြီးတော့ပထမသတင်းပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဆက်ဆက်တဲ့ဖုန်းဆက်အကူအညီတောင်းခံမှုပေါင်း90ရာခိုင်နှုန်းတိုးလာတယ်လို့ချီလီအစိုးရကပြောပါရယ်
။ El coronavirus nos está presentando múltiples desafíos.
Coronavirus ကြောင့်ခက်ခဲစိန်ခေါ်မှုတွေတော်များများကိုကျွန်မတို့ကြုံကြရပါတယ်။ဒီထက်မှမိသားစုအတွင်းအကျဉ်းဖတ်မှုတွေတိုးလာတာကိုတွေ့ရတာပါပဲ
။ဒါကတော့ချီလီနိုင်ငံရဲ့ကြားမှကျန်းသူရေးနဲ့အမျိုးသမီးရေးရာဝန်ကြီးကာရိုလီနာကွေဗက်စ်ပြောသွားတာပါ။အလားတူအမေရိကန်ပြည်ထောင်စုမှာ COVID-19 အခြေတည်ကာလအတွင်းအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဆက်ဆက်ပြီးတော့အကူအညီတောင်းခံမှုတွေများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြပါဗျ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဧပြီလပထမအပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှုတိုင်ကြားချက်ပေါင်း60ရာခိုင်နှုန်းတိုးလာတဲ့အကြောင်းဆန်ဖရန်စစ္စကိုခရိုင်ရှိနေရုံကထုတ်ပြန်ထားပါဗျ။အခုလိုအခြေမျိုးမှာအကူအညီဆောင်ရှောက်ရေးခရိုင်တွေမှာလူတွေပြည်လာတာကိုကြည့်ရင်လေအိမ်တွင်းအကျဉ်းဖတ်မှုတွေတိုးလာနေတယ်ဆိုတော့သိနိုင်တာပါဒီလိုအခြေအနေမျိုးမှာအကူအညီတွေကိုထိထိရောက်ရောက်မပေးနိုင်ဘူးဆိုရင်အခြေအနေကနောက်ပိုင်းမှာအများကြီးပိုဆိုးသွားနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်လူမှုကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Community Health for Asian American အဖွဲ့ကလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့မန်ရွေဦးကပြောပါတယ
် News မီတွေကကိုကိုသက်သေတာဆိုမှသေတဲ့ရခင်လူကပါပေါ့မှာအများကြီးများတယ်ဟိုအသက်ခံရတဲ့ News မီတွေပေါ့နော်တကဘာလို့လဲဆိုတော့38ရခင်လူ News မီတွေကဒီလိုမျိုးအသက်ခံရတာရှိပါတယ်ဆိုတော့ဒီ suicide ဖြစ်ရတာခင်ဗျာအများများလာမယ်လို့ကျွန်မအနေနဲ့ထင်တယ်ဒီပြဿနာတွေကိုကြိုးတင်ကာကွယ်မှုတွေကကျွန်တော်မပေးနိုင်ဘူးဖွင့်စစ်တဲ့အနေနဲ့ရောအစိုးရအနေနဲ့ရောအသံဝိုင်းအနေနဲ့ဆိုရင်တော့ကြိုးတင်ကာကွယ်မှုဟာစီစဉ်မှုတွေကမရှိကြဘူးဆိုရင်တော့ဒီနောက်ထပ်နှစ်ပတ်ထိမှဆိုရင် DV domestic violence rate လေးများလာမယ်ပေါ်ပြီးဒီထက်suicide ကိုကိုသက်သေတဲ့ရခိုင်လူလေးပိုပြီးများလာမယ်ဒီကလေးတွေမှာလည်း anxiety or depression symptom တွေကပိုပြီးများလာမယ်ဆိုတာကို ကျွန်တော်တို့အနေနဲ့တွေ့ထားတယ်အဲ့ဒါကြောင့်ပဲကျူးတင်ကာပွေတဲ့အနေနဲ့ကတော့ဘာလုပ်စင်လဲဆိုတာကိုကျွန်တော်အဖွဲ့အစည်းအနေနဲ့လေးအစိုးရနဲ့တိုင်ပင်ပြီးပြင်ဆင်နေပါရဲ့ရှင
်အဲ့ဒီတော့အခုလိုအချိန်မျိုးမှာမန်းရွေဦးတို့လိုအဖွဲ့အစည်းတွေကဘယ်လိုကူညီတွေကိုပေးနေပါလဲရှင
်အခုလောလောဆယ်ကတော့ဒီအမျိုးသမီးတချို့တွေပေါ့နော်သူတို့အကူအညီတောင်းလာတယ်ရှိရဲ့သူတို့ကဟိုမိခင်တွေဖြစ်တယ်ခလိမယ်တွေဖြစ်တယ်ပေါ့သူတို့အခက်ကြီးတွေကပါလေလဲဆိုတော့ဒီဝင်ဝင်မရှိဘူးပတ်စံမရှိဘူးအင်္ဂလစာပြေဖို့မရှိဘူးစာဖို့မရှိဘူးနော်အဲ့ဒီအချိန်မှာလည်းသူတို့အကျန်းဆက်မှုတွေကိုတွဲကြုံနေရတယ်ဆိုတော့အဲ့ဒီမျိုးတွဲကြုံနေရတဲ့အချိန်မှာအစိုးရစီမှာကျွန်တော်တို့ဒီ shelter တွေကိုဖုံးဆက်တယ်အကြောင်းကြားတယ် shelter တွေကလည်းအရန်ပြင်းနေပြီသူတို့လောလောဆယ်ကဒီအချိန်တွေမျိုးမှာလက်ခံလို့မရဘူးလက်မခံနိုင်ဘူးဆိုတာအကြောင်းကြားလာတယ်ပလိတ်တွေဖုံးဆက်တော့လေပလိတ်ကသူကဖုန်းချစ်ချစ် respond မလုပ်ဘူးဆိုတော့အဲ့ဒီအခက်ခဲကတော့အရင်ထက်ဆိုင်ပစာဆုံးဖောက်လောက်ပိုများပါတယ
်ဆိုတော့ကိုဘက်ကအကူအညီပေးဖို့ကြိုးစားတဲ့အခါမှာလည်းအခက်ခဲတွေကဒီအရင်ချက်ပို့ပြီးတော့များလာနေရဆိုတဲ့သဘောပါလားရှင
်ဟုတ်ဆိုတော့အဲ့ဒီတချို့အဖွဲ့အစည်းတွေကိုကျွန်တော်တို့ဒီမျိုးသမီးတွေကိုသူတို့လိုအပ်ချက်တွေ resources တွေကိုပေးဖို့အတွက်ကဥမာချင်းတွေယုံတွေကိုဆက်သွယ်လုပ်လို့လဲသူတို့ကဖုန်းမကန်ကြဘူးဘယ်ယုံတော်တော်များများယုံနေတာကြတော့အကောင်လုံးကတရားမဖုံးမကန်နိုင်ကြတဲ့အတွက်ကဒီအမျိုးသမီးတွေမှာကြတော့ဘာသာစကားအခက်အခဲရှိတယ်အခက်အခဲတွေကပုံပြီးသူတို့ရဲ့စိတ်ပုံပြီးဆိုရင်ပုံပင်မှုတွေအများကြီးပုံပြီးများလာတယ်ပုံပုံသက်သေရှင်နဲ့စိတ်တဲ့တော်မှာရှိလာတယ်ဆိုတာကိုပြောကြပါတယ်ဆိုတော့ကျွန်မအရင်ကစိတ်ဆိုးရင်းနေပါတယ်ဆိုတော့ကျွန်တော်တို့အခွင့်အရေးအနေနဲ့ကြတော့ဒီအခက်အခဲတွေကိုတန်းတင်တလောက်ငွေသို့မဟုတ်အလုပ်ရှောင်ရှောက် EDD ရှောက်ပေးတာမျိုးရှိတယ်။စိတ်ချမ်းမရေးအတွက်က self care or meditation group လို့ရှိတယ်။ဒီတခြားအခက်အခဲတွေကိုကျွန်တော်ကအစိုးရစီကိုလုံဆောင်မှုတွေလုပ်နေကြတယ်သူတို့အခက်အခဲတွေကိုဖြေရှင်းဖို့အတွက
်လက်ရှိအခြေအနေမှာအစိုးရရဲ့ပံ့ပိုးကူညီမှုကတိတ်ကိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။ကိုနာကပေးကာလဂျုံနေရချိန်မှာအကျံဖက်ခံရတဲ့အမျိုးသမီးတွေအတွက်အကူအညီရဖို့ကတာမန်ချိန်မှာချက်ပို့ပြီးတော့ခက်ခဲနေတယ်ဆိုတော့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမကြခင်ရက်ပိုင်းတုန်းကပဲထောက်ပြပြောဆိုထားပါတယ
် In some countries the number of women calling support services has doubled meanwhile healthcare providers
ငွေချို့မှာအကူအညီပေးရဌာနတွေကိုဆက်သွယ်လာတဲ့အမျိုးသမီးဦးရေကနှစ်ဆတက်သွားပါတယ်လူချင်းမျိုးမှာကျန်းမာရေးဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေအတွက်လည်းဝန်ထမ်းအင်အားမလုံလောက်တာနဲ့အလုပ်တွေမနိုင်မနှင်းဖြစ်ရပါတယ်ဒီသားဆိုင်ရာအကူအညီပေးရေးဖွဲ့တွေလည်းအခုချိန်မှာငွေကြေးပြတ်လက်တာနဲ့လုပ်ငန်းမလဲပတ်နိုင်တာပဲရှိနေတာပါ။နေနည်းအချက်မဲ့ခံရသူတွေကိုကူညီဆော့ချော့ပေးတဲ့ကိစ္စတွေမှာလူတွေပြည်လာတယ်လို့တချို့လည်းဖိတ်ထားရတဲ့အခြေအနေရှိနေပါတယ
်။ဒီလိုအခက်အခဲတဲ့အခြေအနေမျိုးမှာကိုရိုနာဗိုင်းရပ်စ်ပိုးကြီးကိုတညီတညွတ်တည်းပူးပေါင်းတိုက်ဖျက်ဖို့အရေးကြီးတယ်လို့မိသားစုတွေအေးအေးချမ်းချမ်းနေထိုင်ကြဖို့ကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်ဂူတာရက်စ်ကဒီလ5ရက်နေ့တုန်းကကမ္ဘာလူလူကိုပန်ကြားခဲ့ပါတယ်။
And so I make a new appeal today for peace at home and in homes around the world.
We know that the one in the mind, ညင်ချင်ချင်နေထိုင်ကြပါလို့ကျွန်တော်မိတ္တရဲ့ခံကြပါတယ်။ COVID-19 ရောဂါကိုတပ်ဖြတ်နိုင်ဖို့အတွက်အိမ်ထဲမှာပဲနေကြဖို့တီးခြားခွဲနေထိုင်တာလို့ပြောပါအဖြစ်မနေအရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြပါတယ်။ဒါပေမဲ့လည်းဒီလိုနေရတဲ့အချိန်မှာအမျိုးသမီးတွေအိမ်တွင်းညှဉ်းပန်းနှိပ်စက်မှုတွေနဲ့ပိတ်မိသွားတာမျိုးဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစီးပွားရေးနဲ့လူမှုရေးကြက်တဲမှုတွေဆိုရင်ထိလန့်မှုတွေတိုးလာနေတာနဲ့မြ၊ကဘာတော်မှာအိမ်တွင်းအကြမ်းဖက်မှုတွေလည်းကြောက်ခမန်းလိလိတိုးလာတာကိုကျွန်တော်တို့တွေ့ကြရပါတယ
်။အခုလိုအချိန်မျိုးမှာနိုင်ငံအစိုးရတွေအနေနဲ့ COVID-19 တုံ့ပြန်ဆောင်ရွက်မှုတွေမှာအမျိုးသမီးတွေအကြမ်းဖက်ခံရတာကိုကာကွယ်တားဆီးနိုင်ရေးကိုလည်းအထူးခအစိတ်ပိုင်းတစ်ခုအဖြစ်နဲ့ချက်သွင်းကြံတွယ်လှုံ့ဆော်မှု Mr. Guterres ကတိုက်တွန်းချပါတယ်။အကြမ်းဖက်ခံရသူတွေကိုကူညီပေးနေတဲ့လူမှုဖွဲ့စည်းတွေကိုအခုချိန်မှာပိုးပြီးတော့ကူညီပံ့ပိုးပေးတာဖုန်းနဲ့အွန်လိုင်းပေါ်ကနေအကူအညီချောင်းခံနိုင်တဲ့ဝန်ဆောင်မှုတွေတိုးချဲ့ပေးတာလို့ဆောင်ရွက်ချက်တွေကိုအစိုးရတွေကအခုအချိန်မှာအလေးနက်ထားလှုံ့ဆော်ဖို့လဲမစ္စတာဂူတာရက်စ်ကတိုက်တွန်းပါတယ်။ကမ္ဘာ့ဂျပန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားကြရမှာလူစုလူတွေလှုပ်တာတွေကိုရှောင်ပြီးတယောက်နဲ့တယောက်ခက်ခော်ခွာနေကြဖို့ဖြစ်နိုင်ရင်နေအိမ်တွေထဲကနေအပြင်မထွက်ကြဖို့ဆိုတဲ့ညွှန်ကြားချက်တွေကိုအာဏာပိုင်တွေကချုပ်ပြန်လာကြရသလိုပဲဒီလိုအနေထားအောက်မှာစီးပွားရေးလုပ်ငန်းတွေပိတ်ပစ်လိုက်ရပြီးလူတွေတန်းနေချီအလုလက်မဲ့ဖြစ်လာရတဲ့တစ်ချိန်တည်းမှာအိမ်တွင်းပြဿနာတွေကလည်းတပူပေါ်တပူဆင့်ကျုံလာကြရတာပါဒီလိုအခြေအနေမျိုးမှာထိခိုက်အလွယ်ဆုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေပဲဖြစ်ကြမှုသူတို့အတွက်ထိရောက်တဲ့အခက်အခဲပေးမှုတွေကို စနစ်တကျချမှတ်လှုပ်ဆောင်ဖို့လိုအပ်နေတဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပံမျိုးသမီးကဏ္ဍကိုကြီးမားရေးရနာဝင်ပြုပါရှင်။ကျမခင်ဗျချွေးပါရှင်။ You can bend but never break me, 'cause it only serves to make me more determined.